Torah Shema Kamiya, Kriyan Tino Pwe Siye Tino Diyaho Siyarwi, Kriyan Gongsong Rwiha, Wipyu Sinjerwi, Awun Ne Awun Meji Rwi, Awun Ni Ji Rwi, Gongsong Bongro Ji Rwi Wipi, Luru Bieta Jiye Shimao Ma, Kangan Nyanyaji Shini Jara Jao, Taman Kriyan Rwi Te, Tu Jare Duri Pichya Wadala. Eri Duri Lu Mo Wipi Melu Le, Jansa Uji Dekangang Ne, Heikhan Rwi Tony Jare Duri Ga Yo, Tu Jare Duri La. အဖြစ်ကိုအသေးချာတွေ့ရမှာဖြစ်တဲ့ခရီးယံတမချမ်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကဟေဘေအောဝါရစာခန်းကြီးခုနှစ်အခန်းငယ်73ကနေအခန်းငယ်84အထိကိုဒီကနေ့သင်သိရတော့တမချမ်းစီစဉ်မှာလေ့လာမှာဖြစ်ပါတယ်။အပေါ်ယံအပြင်ပန်းရုပ်ရှင်သဏ္ဍာန်ကိုကြည့်ပြီးဆုံးဖြတ်ကြရင်ဖြင့်ခရီးယံတွေအမကြီးမှားခဲ့ကြတဲ့အကြောင်းဟေဘေအောဝါရစာခန်းကြီးခုနှစ်အခန်းငယ်73ကနေအခန်းငယ်84အထိကိုဒေါက်တ
ကျွန်တော်တို့အဖို့အပြစ်ဒီဟူသောသေခြင်းတရားဤအကြောင်းရင်းကနေပြီးတော့လူမြောက်ဖို့အခွင့်အရေးနဲ့သာဝရအသက်ရှင်ခြင်းဤအခြေခံကယ်တင်ခြင်းအမှုကိုပြုခဲ့သူကယ်တင်ရှင်ဟာအကယ်စင်စစ်ကဘာဦးမှာကလေးကပေါ်ထွန်းခဲ့တဲ့ယေပရောဟိတ်မင်းကြီးမေလခိဇေဒက်နီတူရှာလင်မင်းကြီးလို့ဆိုဖွဲ့ထားတဲ့အတိုင်းပဲငြိမ်သက်ခြင်းဤအရှင်ဖြစ်တယ်။တရားမင်းဟုဆိုအပ်သောတရားမင်းဖြစ်တယ်။အဆုံးအစမရှိတည်နေတော်မူသောသခင်ဖြစ်တယ်။အခြားသောလေဝိအမျိုးယေပရောဟိတ်တွေ့လို့တဲတော်နဲ့တန်ရှင်းရာပလင်တော်တဝိုက်မှာဝင်လိုက်ထွက်လိုက်လုံနေရတဲ့ယေပရောဟိတ်မင်းမျိုးမဟုတ်ဘူး။အသက်တော်ကိုစွန့်ပြီးတော့ကားရိုင်တော်မှာလူတွေရဲ့အပြစ်အတွေ့ကိုကိုကိုပူဇော်ခဲ့သူဖြစ်တယ်။ယခုအချိန်မှာဆိုရင်ကောင်းကင်ဘုံစည်းစိမ်ကိုဝင်စားပြီးတော့အဖဖျားသခင်ပလင်တော်လက်ရဘက်မှာစိုးစံနေတော်မူတယ်။ကျွန်တော်အတွက်သာဝရယစ်ပူဇော်ခြင်းကိုပြုနေတော်မူတယ်။အလုတ်လုတ်နေတော်မူတယ်။ကျွန်တော်အတွက်အဲ့ဒီလိုသာဝရယစ်ပရောဟိတ်မင်းလို့သတ်မှတ်ခြင်းခံရတဲ့ယေရှုဟာကျွန်တော်အတွက်မြေပေါ်မှာလူသားတိခံယူဆင်းသက်ပြီးတော့အစီခံခဲ့သလိုခံယူခဲ့ရလူသားတိအဖြစ်လေကျွန်တော်အပြစ်သားလူဘဝကိုစာနာနားလည်နိုင်ပြီဖြစ်တယ်။မိမိမှာဘာအပြစ်မှမရှိဘဲနဲ့ကျွန်တော်မိတ်ဆွေတို့ရဲ့အပြစ်တွေကိုယူတင်ဝတ်ဆောင်ပြီးမှအသေးခံခဲ့တော်မူခြင်းအဖြစ်ကိုပူဇော်ဆက်သခဲ့တယ်။ဒီနောက်မှာမှကျွန်တော်ကိုရှေ့ဆောင်ပြီးတော့အဖဖျားသခင်နဲ့လူသားများဖူးတွေ့နိုင်ဖို့ရှေ့ဆောင်တော်သူဖြစ်တယ်လို့သတ်မှတ်မယ်ဆိုရင်လေဒါဟာသစ္စာအမှန်တရားတွေပဲဆိုတဲ့အချက်တွေကိုဟေဘရဲဩဝါဒစာဟာအကွက်စိတ်စိတ်နည်းနည်းရှိုင်းရှိုင်းနဲ့အတော်ကြီးတခန်းတနာဖော်ပြသွားခဲ့ပြီဖြစ်ပါတယ်။မိတ်ဆွေအပေါင်းတို့အမှန်စင်စစ်ဒီဩဝါဒစာကြီးဟာဟေဘရဲအသင်းတော်ဆိုတဲ့ပြည့်ညတ်တော်ကာလအပါအဝင်တမိုင်းဟောင်းကာလတစ်လျှောက်ကတည်းကဘုရားသခင်ကောင်းကင်တမန်ယေပရောဟိတ်ပရောဖက်ပြည့်ညတ်တော်ဥပရိသစတဲ့အရာတွေနဲ့ယဉ်ပါးခဲ့ရပါသောအသင်းတော်များအတွေ့ရည်စူးရေးသားထားတယ်ဆိုတာကိုကျွန်တော်အားလုံးနားလည်ထားကြပြီဖြစ်ပါတယ်။အဲဒီလိုဂျူးဣသရေလတို့ကိုဥဇာဘေးအဆင့်မှထားတဲ့ဩဝါဒဆိုတော့ဣသရေလအပေါင်းတို့ဟာဓာတ်ရိုက်သက်ဆိုင်ခြင်းရှိနေတယ်။တစ်ချိန်တည်းမှာပဲဣသရေလတို့နေရာကဝင်ပြီးတော့စဉ်းစားနိုင်မှသာလျှင်နားလည်နိုင်လောက်တဲ့အချက်တွေဟာတခါတရံသွမ်းမိုးနေတတ်ပြီးတော့အဲ့ဒီအကြောင်းကြောင့်ပဲလာတော့မဆူနိုင်။တခါတရံမှာအတော်ကြီးလေးလာရန်ခက်ခဲမှုတွေရှိနေတယ်ဆိုတာကိုကျွန်တော်အနေနဲ့ဝန်ခံပေးရမှာဖြစ်ပါတယ်။အခုဆိုရင်ဖြင့်အဲ့ဒီလိုခက်ခဲနေနေမှုတွေကြားရတဲ့ကပဲအဖဖျားသခင်ရဲ့ကျေးဇူးတော်ကြောင့်ကျွန်တော်တို့အများကြီးခရီးပေါက်မြောက်အောင်လေ့လာနိုင်ခဲ့ကြပြီခရစ်တော်သည်ဂျူးတို့၏သမိုင်းတစ်လျှောက်ကအထူးအတွေ့အလွန်များခဲ့တဲ့ကောင်းကင်တမန်တွေယစ်ပရောဟိတ်ကြီးတွေပရောဖက်တွေတဲ့အလွန်မြင့်မြတ်သောသခင်ဖြစ်တော်မူတယ်လူသားအားလုံးမျှော်လင့်တောင့်တရာအသက်ရှင်ခြင်းချမ်းသာကိုပေးနိုင်တဲ့ကယ်တင်ရှင်သခင်ဖြစ်တော်မူတယ်သူရဲ့ပြုတော်မူသောအမှုတို့အပြင်ယုံကြည်သူကျွန်တော်တို့ဟာစုံလင်ခြင်းအခွင့်ကိုရနိုင်တယ်။သူ့ကိုယုံကြည်ခြင်းရှိပါတယ်ဆိုတဲ့ဂျူးအသင်းတော်များမှအစကျွန်တော်တို့အသင်းတော်နဲ့ယုံကြည်သူတွေအားလုံးတို့အဖို့ဟာလေယုံကြည်ခြင်းအရာမှာစိတ်မျောလွင့်ထွေပြားခြင်းတွေ၊တန်တရာတန်တရာတွေ၊ညံနှုံနဲ့ဖြင်းညံ့ခြင်းတွေ၊ဖောက်ပြန်ပျက်စီးပြောင်းလဲခြင်းတွေမရှိကြပါစေနဲ့ဆိုတဲ့အလွန်အလွန်အရေးကြီးတဲ့သင်ခန်းစာတွေကိုခံယူနိုင်ခဲ့ကြရပြီပါဘီ။ဒီသင်ခန်းစာတွေအပြင်မိတ်ဆွေတို့အဖို့ဝိညာဉ်ရေးအမြင်သစ်တွေပွားများနိုင်ကြပါစေဆရာဟာကျွန်တော်တို့အဖို့ရဲ့မုံမြတ်သောဆန္ဒပဲဖြစ်ကြောင်းတင်ပြလိုပါ रे ဒီကနေ့ကျွန်တော်တို့စတင်ကြားနာကြရအောင်မှာကတော့ဟေဘရဲဩဝါဒစာအခန်းကြီး9ရဲ့အငယ်17နဲ့22ပဲဖြစ်ပါ रे စတင်နားဆင်ကြည့်ကြပါစို့တနည်းကားလေဝိမှဆင်းသက်သောယေပရောဟိတ်အမျိုးနှင့်ဆက်ဆိုင်လျက်လူများတို့သည်ပြည့်ညတ်တရားတော်ကိုခံကြသောကြောင့်သူအမျိုးအဖျင်စုံလင်ခြင်းသို့ရောက်နိုင်သည်မှန်လျင်အခြားသောယေပရောဟိတ်သည်အာယုန်နီတူမခေါ်ဝေါ်ပဲမေလခိဇေဒက်နီတူပေါ်ထွန်းเสียအကြောင်းအဘယ်သို့ရှိသေးသနည်း ယေပရောဟိတ်အမျိုးသည်ပြောင်းလဲလျင်ပြည့်ညတ်တရားသည်မပြောင်းလဲဘဲမနေနိုင်ရာလေဝိအမျိုးအနွယ်တဲကနေပြီးတော့ယေပရောဟိတ်အမျိုးများဖြစ်စီယေပရောဟိတ်တာဝန်ကိုထမ်းဆောင်ကြစီဆရာဟာအဖဖျားသခင်အမိန့်တော်ချမှတ်ခဲ့ခြင်းပါဒါပေမဲ့အဲ့ဒီလေဝိအမျိုးအနွယ်ဒီဟာထိတ်ဆုံးကနေပြီးတော့ယေပရောဟိတ်ယေပရောဟိတ်ဆိုပြီးတော့ဝတ်ဖြူစင်ကြယ်ကြီးကိုဝတ်ဆင်နေဓမ္မရေးဥပဒေများကိုကင်တွယ်ပြီးတော့လူမျိုးတော်ကိုဥဆောင်မှုပြုတယ်လူမျိုးတော်ရဲ့လူအဖွဲ့အစည်းအတွင်းကအမှုအခင်းအမျိုးမျိုးကိုစီရင်ပေးရတယ်ဆိုတာဒီကိုတွေ့ရပြီးတဲ့နောက်သူတို့ကိုယ်တိုင်ဟာလေလူတွေကလူတွေအဖြစ်ဘလောက်ပဲတဲတော်အဝမှာငုတ်တုတ်ထိုင်နေနေအပြစ်တရားနဲ့ကင်းကိုမကင်းနိုင်ခဲ့ကြဘူးဆိုတာကိုသမိုင်းတစ်လျှောက်မှာကျွန်တော်တို့တွေ့ခဲ့ကြပြီဖြစ်ပါတယ်အဲ့ဒီလိုအာယုံဆိုတဲ့ထိတ်ဆုံးကလေဝိကြီးလေဝိအမျိုးအနွယ်ကယေပရောဟိတ်ကြီးကစပြီးတော့အဟုတ်မဟုတ်ခဲ့တဲ့သမိုင်းဟာအာနာပါနာပြောရမယ်ဆိုရင်တောင်ခရစ်တော်ခေတ်လေဝိယေပရောဟိတ်ကြီးတွေအထိပါဝင်တယ်လို့ဆိုရမှာပါအကယ်၍သာအာမနာဒံပြောရမယ်ဆိုရင်တော့အခုခေတ်လေဝိယေပရောဟိတ်တွေကိုအစားထိုးထားတဲ့သာသနာ့ခေါင်းဆောင်ဝတ်ဖြူစင်ကြယ်ကြီးတွေအဝတ်နဲ့ကြီးတွေအဝတ်အနီကြီးတွေဘောင်းတုတ်ကြီးတွေပါဘယ်သူမှစင်လုံးကြောမဖြစ်နိုင်ဘူးအကုန်လုံးဟာလူတွေကလူတွေကြီးပဲအဲ့ဒီအထက်မှာဝတ်ဖြူသာမဟုတ်တာဝတ်ဖြူကြီးတွေနှိပါဂိုက်ထုတ်ပြီးတော့အခုသမာကျန်းစာအုပ်ကိုကင်နေရတဲ့ကျွန်တော်လိုပုဂ္ဂိုလ်မျိုးအပါအဝင်ပုဂ္ဂိုလ်တွေအကုန်လုံးဟာလေဒီအတိုင်းပဲလို့ကျွန်တော်တို့ဝန်ခံကြရမှာပါအဲ့ဒီလိုလေဝိအမျိုးအာယုံအနွယ်ယစ်ပရောဟိတ်တွေနဲ့သူတို့ကင်ဆွဲတဲ့ပြည့်ညတ်တော်တွေနဲ့သာစုံလင်ခြင်းသို့ရောက်နိုင်မယ်ဆိုရင်မေလခိစေတဲ့ကဲ့သို့သောယစ်ပရောဟိတ်မင်းကြီးဖြစ်တဲ့ကယ်တင်ရှင်ယေရှုကိုဘယ်လို့မှပေါ်ထွန်းစေဖို့လိုမှာမဟုတ်ဘူးတနည်းပြောရရင်ယေရှုဆိုတဲ့စုံလင်တော်မူသောကယ်တင်ရှင်သခင်ခရစ်တော်ဆိုပြီးတော့မြေကြီးပေါ်ကိုသခင်ဟာကြွဆင်းလာเสียမလို့အခုကျတော့ယေရှုဟာမြေပေါ်ကိုဆင်းကိုဆင်းသက်လာရတယ်ယေရှုဆင်းသက်တယ်ဆိုတာနဲ့တပြိုင်နက်အတိတ်ကပြည့်ညတ်တော်တွေဟာလေပြောင်းကိုပြောင်းလဲရတော့တာပါပဲတဲ့မိတ်ဆွေဒီဝါကျရှေကြီးကိုတစ်ချက်သေးချုပ်လိုက်ရင်တော့အဖြေဟာလေတစ်ချက်သေးပေါ်ထွက်လာရပါတယ်ယေရှုအဖင့်သာအယားယာစုံလင်ခြင်းရှိပြီဆိုတဲ့သစ္စာတရားပါပဲဟေဘရဲဩဝါဒစာအခန်းကြီး9အငယ်73မှ95ကိုဆက်လက်တင်ပြပါရစေ။ထိုပြရိတ်တော်ကိုခံရသောသူသည်ယစ်ပလင်ဝတ်ကိုတရားအမျှမပြုရသောအမျိုးနှင့်ဆက်ဆိုင်ပေ၏။အကြောင်းမူကားငါတို့သခင်သည်ယုဒအမျိုးတဲ၌ပေါ်ထွန်းသည်ဟုထင်ရှားလျက်ရှိ၏။ထိုအမျိုးသည်ယစ်ပရောဟိတ်အရာနှင့်ဆက်ဆိုင်သည်ဟုမောရှေသည်တခွန်းကိုမျှမပြော။ထိုမှတပါမေလခိဇေတဲ့ဤသူအခြားသောယစ်ပရောဟိတ်သည်ပေါ်ထွန်းသည်မှန်လျင်ယေပရောဟိတ်အမျိုးပြောင်းလဲပြီးဟုသာ၍ထင်ရှား၏ဒါဟာအမှန်ကတော့ကယ်တင်ရှင်ယေရှုသည်အတိတ်အစဉ်အလာယေပရောဟိတ်မျိုးလေဝိအနွယ်ဝင်အရှင်မဟုတ်ယုဒအမျိုးအနွယ်မှသာဆင်းသက်သောလူဇာတိကိုခံယူထားသည်ယုဒအမျိုးမှယေပရောဟိတ်ပေါ်ထွက်ရမည်ဟုပြည့်ညတ်တော်တို့ကိုဥဆောင်ခဲ့ရသောမောရှေသည်ပင်လျှင်အရှင်မဖော်ပြနိုင်ခဲ့ယခုမေလခိဇေဒက်ကဲ့သို့သောညီသက်ချင်းအရှင်တရားမင်းဖြစ်သောယေပရောဟိတ်မင်းကြီးယေရှုသည်ပေါ်ထွက်ခဲ့လေပြီတို့ဖြစ်၍ယေပရောဟိတ်မျိုးရိုးအစဉ်အလာသည်လည်းပြောင်းလဲသွားခဲ့လေပြီဆိုရကိုထင်ရှားအောင်ဖော်ပြပေးလိုက်တာပါပဲမိတ်ဆွေသောတာရှင်အပေါင်းတို့ခမညာဓမ္မသမိုင်းနဲ့ကပ္ပသမိုင်းကမယိုးနိုင်သောတစ္ဆာတရားဟာစစ်စစ်တွေးလိုက်တိုင်းအသေးရစရာပါပဲနော်အခုတော့လေဝိအမျိုးမှယေပရောဟိတ်ဖြစ်ရမယ်ဆိုတဲ့မူကြီးဟာလည်းပြောင်းလဲသွားပြီအာယုံအမျိုးအနွယ်ဒီလေယေပရောဟိတ်ဘုရားကနေဟိုရောက်ဒီရောက်ဖြစ်ကုန်ရမယ်ဆိုတဲ့သဘောပဲမိတ်ဆွေဟုတ်မဟုတ်စဉ်းစားတာကြည့်ကြပြီးတော့လို့ကျွန်တော်ပြောချင်ပါ रे အခုမျက်မှောက်ခေတ်သတင်းစာတွေကမြင်ရကြားရတဲ့အချက်တွေအရဆိုရင်အတော်ကြီးကိုဘုရားသခင်ဖော်ပြခဲ့တဲ့နှုတ်ကပတ်တော်ဟာမှန်ကန်နေတယ်ရည်စရာကောင်းလောက်အောင်လေအခြေအနေတွေဟာပြောင်းနေတယ်ဆိုတာတွေ့ရပါ रे မိုးရှိဆိုတဲ့မိုးဆက်ကလာတဲ့နာမည်နဲ့လူကြီးတစ်ယောက်ဟာအဲ့ဒီမိုးဆက်ဆိုကလေးကလေဝိအမျိုးအနွယ်ဖြစ်ရမှာပေါ့ဒါပေမဲ့ဣသရေလနိုင်ငံမှာဘာပရောဟိတ်မှမဟုတ်ဘူးဣသရေလနိုင်ငံကကာကွယ်ရေးဝန်ကြီးတဲ့ဟုတ်ပါတယ်ဒါဟာလွန်ခဲ့တဲ့နှစ်ပေါင်း30လောက်ကအင်မတန်နာမည်ကြီးခဲ့တဲ့ကာကွယ်ရေးဝန်ကြီးမိုရှေဒါယန်အကြောင်းကိုရည်ညွှန်းခြင်းဖြစ်ပါတယ်တခါလေဝိဆိုတဲ့လေဗီဆိုတဲ့နာမည်နဲ့တယောက်ကြတော့ဘာဝန်ကြီးလဲတော့ကျွန်တော်အသက်မပြောတတ်ဘူးဝန်ကြီးတပါးပါပါတယ်ဒါရီဟာအတိတ်ပဲအဖြစ်လေဝိဒီဟာနိုင်ငံရေးသမားတွေဖြစ်ကုန်တဲ့သဘောပါပဲအဲ့ဒီတိုင်ပါပဲအေရီယယ်ရှာရွန်ဆိုတာကြတော့အာယုံခေါ်အာယုံအမျိုးပဲထင်ပါတယ်သူကလည်းဗိုလ်ချုပ်ကြီးတဲ့နောက်ထိတ်တန်းကောင်းဆောင်ကြီးတွေတဲ့မှာမနာရှေဘေဂင်တို့ဘင်ဂျမင်နေတန်ညာဟုတို့ဆိုတာတွေပါဝင်ပါတယ်အဲ့ဒီမနာရှေတို့ဘင်ဂျမင်တို့ကိုများနော် ဣသရေလနိုင်ငံရဲ့မြို့ချစ်ခေါင်းဆောင်ကြီးတွေဒါကြောင့်မလို့ဟိုးထိတ်အခေါင်အဖျားကစပြီးတော့ဣသရေလသွေးစစ်စစ်ကြီးတွေရေတစက်မှမယောဘူးဆိုတာမျိုးရောင်လို့တောင်းသွားပြီးတော့မထင်ကြပါနဲ့ယာကုပ်ကြီးရဲ့သားနှုတ်ညာကောင်လေးယောသတ်ဆိုတာဟာအီဂျစ်နိုင်ငံမှာသွားပြီးတော့နိုင်ရင်ဝင်ဖြစ်ခဲ့တယ်အီဂျစ်သမီးပြူအာသနတ်ဆိုတာနဲ့ပေါင်းပြီးတော့ကာပြားဖြစ်လာတဲ့အမျိုးတွေဆိုတာကိုမျက်လုံးပြူမျက်ဆံပြူကျွန်တော်တို့ပြန်ပြီးတော့အခိုင်အမာတွေ့နိုင်ပါတယ်ဟုတ်ပါတယ်ကပ္ပဦးကျန်းအခန်းကြီး41အငယ်90ရာနေ52အတွင်းမှာအဲ့ဒီမနာရှေနဲ့ဗိညာမိန်တို့အကြောင်းတွေကိုအခုလိုဖော်ပြထားပါတယ်အစာခေါင်းပါသောနှစ်မရောက်မီယောသတ်သည်အောနာမျိုး၏ယိပရောဟိတ်ပေါတိဖေရာ၏သမီးအာသနတ်တွင်သားနှစ်ယောက်တို့ကိုမြင်ရ၏သားဦးကိုကမနာရှေအမည်ဖြင့်မှဲ့လေ၏အကြောင်းမူကားငါခံရသမျှသောပင်ပန်းခြင်းနှင့်ငါအဖအီအိမ်သားအပေါင်းတို့ကိုငါမေ့စေခြင်းဟာဖျားသခင်ပြုတော်မူပြီဟုဆိုတည်း။နောက်ရသောသားကအေဖရိမ်အမည်ဖြင့်မှဲ့လေ၏။အကြောင်းမူကားဖျားသခင်သည်ငါဆင်းရဲခံရသောပြည်၌ငါကိုပွားများစေတော်မူပြီဟုဆိုတည်းတဲ့။သောတာရှင်မိတ်ဆွေအပေါင်းတို့ခမညာ။ဣသရေလကတ်ကာလစီကိုရောက်တဲ့အထိမပြောက်ွယ်ရ။ဣသရေလလူမျိုးတော်တည်စေဆိုတဲ့အတိုင်းတစ်ချက်မလွဲတည်နေမှာဟာအဖေချာဖြစ်တယ်လို့လောကရနဲ့လောကသားသာဖြစ်တဲ့ကျွန်တော်မျိုးလူသားအပေါင်းတို့ကိုလည်းအဖဖျားသခင်ဟာကြားွယ်များထိုးတယ်လို့စိတ်ကြိုက်ပြောင်းရွှေ့ချေလှနိုင်စွန်းရှိတဲ့အဖဖျားသခင်ဟာကင်တွယ်ထားတယ်။ကျွန်တော်တို့လူသားအပေါင်းတို့ဟာသူ့ရဲ့လက်ခုပ်ထဲမှာတုတ်တုတ်တောင်မှလှုပ်နိုင်သူများမဟုတ်တဲ့အကြောင်းခံယူနားလည်ကြပါစု။ဟေဘရဲဩဝါဒစာအခန်းကြီး9အငယ်16နဲ့18ထိုယိပရောဟိတ်သည်ကိုယ်ခန္ဓာနှင့်ဆက်ဆိုင်သောတရားအတိုင်းခံထားလျက်ရှိသည်မဟုတ်သာဝရအသက်တကူအာနုဘောအတိုင်းခံထားလျက်ရှိသည်အကြောင်းမူကားသင်သည်မေလခိစေတဲ့ဤသူသာဝရယိပရောဟိတ်ဖြစ်သည်ဟုသက်သေခံတော်မူသည်အသက်ဤတကူအာနုဘောအဖြစ်ယေရှုကိုခံထားခြင်းပါတဲ့အဲ့ဒီလိုဖော်ပြထားပါတယ်သေခြင်းမှရှင်ပြန်ထမြောက်တော်မူခြင်းအဖြစ်သခင်ဟာအပြစ်တရားမှလူသားတို့လွတ်လပ်စွာထွက်ခွာခွင့်ကိုအာမခံသူယိပရောဟိတ်မင်းကြီးဖြစ်ခဲ့ပါတယ်ယိပရောဟိတ်မင်းကြီးမှမှသာဝရယိပရောဟိတ်မင်းကြီးတဲ့ဟုတ်ပါ रे အစဉ်အသက်ကိုပေးလျက်ရှိနေကြောင်းပါဟေဘရဲဩဝါဒစာအခန်းကြီး9အငယ်18မှ23ပညာတရားသည်အဘယ်သူကိုမျှစုံလင်ခြင်းသို့မပို့နိုင်သည်ဖြစ်၍ရှေးပညာတရားဟောင်းသည်အာမရှိအကျိုးကိုမပေးနိုင်သောကြောင့်ပယ်ရှင်းခြင်းသို့ရောက်ရ၏သို့တော်လည်းသာ၍မြတ်သောမျှော်လင့်ခြင်းအခွင့်သည်နေရာကျ၏ထိုမျှော်လင့်ခြင်းအဖြစ်ငါတို့သည်ဖျားသခင်အထံတော်သို့တိုးဝင်ချင်းကပ်ရကြ၏ထိုသူတို့သည်အကျိန်တော်မရှိဘဲယိပရောဟိတ်အရာကိုရကြ၏ယေရှုမူကားအကျိန်တော်မရှိဘဲယိပရောဟိတ်အရာကိုမရထာဝရဖျားကသင်သည်မေလခိဇေတဲ့ဤသူထာဝရယိပရောဟိတ်ဖြစ်သည်ဟုကြိမ်ဆို၍နောက်တဖန်စိတ်ပြောင်းလဲခြင်းရှိတော်မမူသည်နှင့်အညီယေရှုသည်အကျိန်တော်ကိုခံ၍ယိပရောဟိတ်အရာကိုရသည်အတိုင်းသာ၍မြတ်သောဗြိဉ္ဇဉ်တရား၏အာမခံဖြစ်၏ထိုသူတို့သည်လေသေရသောကြောင့်အစင်မတီးနိုင်သည်ဖြစ်၍အများရှိရကြ၏ယေရှုမူကားနေဆာထာဝရတည်တော်မူသောကြောင့်မပြောင်းမလဲသောယိပရောဟိတ်အရာ၌ခံထားလျက်ရှိ၏မိတ်ဆွေတို့တတ်ရှင်အပေါင်းတို့အခုလိုအဖဖျားသခင်ဆိုတဲ့အနန္တတကုရှင်ဖျားသခင်နဲ့အပြည့်ရှိသူလူသားတို့အကြမှာထာဝရယိပရောဟိတ်ဆိုတဲ့ကေတင်ရှင်ဟာဖျားစင်စစ်ကနေလူစားတီကိုခံယူတယ်အသေးခံခြင်းအမှုကိုပြုတယ်အပြစ်ဖြေရှင်းခြင်းအပြင်ကယ်တင်ရှင်ယေရှုကိုပြုတယ်။ယုံကြည်သူအပေါင်းတို့ကိုဥဆောင်ဥရွက်ပြုပြီးတော့ကောင်းကင်ဘုံစည်းစိမ်တဲကိုဥဆောင်ခေါ်ယူတော်မူတယ်ဆိုတဲ့အမှုတော်အပေါင်းတို့ဟာယုတ်တည့်ရဲ့ကောက်ခါငင်ကဖြစ်တဲ့အမှုတွေမဟုတ်ဘူးဆိုရကိုကပ္ပဦးကျန်းကလေးကတွေ့ခဲ့ရပြီးတဲ့ဗျာဒိတ်ဖော်ပြချက်တွေအရာထင်ရှားခဲ့ပြီးဖြစ်တယ်လို့နောက်ပိုင်းကျမ်းစာတွေတင်းမှလေဒီဗျာဒိတ်တရားများကိုပဲထပ်ဖန်ထလဲလဲတွေ့ခဲ့ရပြီးဖြစ်ပါတယ်။မှန်ပါတယ်။ယောဘဝတ္ထုအခန်းကြီး6မှယောဘရဲ့နှုတ်ထွက်စကားတွေဟာမှတ်မှတ်ရရအခုလို့တွေ့ရပါတယ်။ယောဘဝတ္ထုအခန်းကြီး9အငယ်25မှအဆုံးအထိတမျိုးမှတမျိုးသို့စားပို့သောလူလင်တဲ့ငါနေရတူသည်လျင်မြန်၍ကောင်းကျိုးကိုမခံရဘဲပြေးရကြ၏။လျင်မြန်သောသင်္ဘောကဲ့သို့၎င်းအကောင်ကိုသုတ်လာသောရွှေလင်းတကဲ့သို့၎င်းလွန်သွားတတ်ကြ၏။ငါသည်မြည်တမ်းသောစကားကိုဖြတ်၍ရှင်လန်းသောမျက်နှာကိုဆောင်ရက်ရဲရင်ချင်းသို့ရောက်မည်ဟုငါဆိုတော်လေ။ငါခံရသောဒုက္ခဝေဒနာများသောကြောင့်ကြောက်သောသဘောရှိ၏အပြစ်လွတ်စေဟုငါ၌စီရင်တော်မမူကြောင်းကိုငါသိ၏ငါသည်အပြစ်သင့်ရောက်သည်ဖြစ်၍ အဘဲကြောင့်အချီးနှီးကြိုးစားရမည်သည်ငါကိုယ်ကိုမိုးပွင့်ရေနှင့်ဆေး၍ငါလက်ကိုရှင်းရှင်းစင်ကြယ်စေတော်လေရှင်တဲသို့တွန်းချတော်မူ၍ငါအဝတ်ပင်ငါကိုယ်ကိုယုံလိမ့်မည်ငါသည်ဖျားသခင်၏စကားကိုတူးနှင့်တူးတရားတွေ့နိုင်မည်အကြောင်းဖျားသခင်သည်ငါကဲ့သို့လူဖြစ်တော်မူသည်မဟုတ်ငါတို့နှစ်ဦးကိုစီတာပိုင်သောစัจ जा နေအမှုဆောင်မရှိငါကိုတန်ခတ်တော်မမူပါစေနှင့်ပြုတ်တော်မူသောဘေးကြောင့်ငါမကြောက်ပါစေနှင့်တို့ဖြစ်လျင်ငါသည်မကြောက်ဖဲပြောရသောအခွင့်ရှိလိမ့်မည်ယခုမူကားပြောရသောအခွင့်ကိုမရမိတ်ဆွေတို့ကြားရတဲ့အတိုင်းပါပဲနော်ယောဘဝတ္ထုထဲမှာယောဘအခိုင်အမာဖော်ပြပေးတယ်သူနဲ့အဖဖျားသခင်ဟာမိုးနဲ့မြေလောက်အလှမ်းကွာတဲ့အတွက်ကြောင့်သူတို့ကြားမှာစัจ जा နေအမှုဆောင်ရှိပါစေတဲ့ဒါမှသာလျှင်သူယင်ဖွင့်တာကိုအဖဖျားသခင်ကြားနိုင်လိမ့်မယ်နားလေနိုင်ပါလိမ့်မယ်ဆိုတဲ့သဘောကိုယောဘအားဖြင့်ကျွန်တော်တို့ရှင်းလင်းပြသစွာမြင်ရပါတယ်ဒီလိုအတိတ်သမိုင်းကဖော်ပြချက်တွေဟာအလွန်အလွန်ခိုင်ကန့်စွာတည်ရှိနေခဲ့သလိုကယ်တင်ရှင်ဖွားမြင်တော်မူတဲ့အချိန်ကထပ်ပြီးတော့ကြားနာခဲ့ရတဲ့ဗျာဒိတ်တွေပါမန်လူသားတွေရဲ့နှုတ်ထွက်စကားတွေကနေပြီးတော့ဝိညာဉ်တော်အရှိန်နဲ့ဖော်ပြပေးခဲ့တဲ့အချက်တွေဟာလေအရေးတကြီးစဉ်းစားစရာရှိတယ်လို့ကျွန်တော်ခံယူမိပါတယ်။ကက်တင်ရှင်ကိုဖွားမြင်ပြီးတော့ရှေ့ရမြောက်သောနေ့မှာဂျူးဣသရေလထုံးစံအတိုင်းယေရှုကိုဗိမာန်တော်ကိုချီးပြီးတော့ခိုးကလေးနှစ်ကောင်ဂျိုးကလေးနှစ်ကောင်နဲ့ရစ်ပူစော်ပြီးတော့ဆက်ကပ်အနှံတဲ့ပွဲတော်မှာရှုမောင်းဆိုတဲ့လူတော်လူကောင်းတယောက်ဟာခရစ်တော်အဖင်သူခံစားခဲ့ရတဲ့ဗျာဒိတ်တော်များကိုအခုလိုရွတ်ဆိုခဲ့တာကိုကျွန်တော်တို့တွေ့ရပါတယ်။ရှင်လူကာခရစ်ဝင်ကျမ်းအခန်းကြီး2ရဲ့အငယ်25မှ33အတွင်းမှာအခုလိုဖြစ်ပါတယ်။ထိုအခါရှုမောင်အမည်ရှိသောသူတစ်ယောက်သည်ယေရုရှလင်မြို့၌ရှိ၏။ထိုသူသည်ဖြောက်မတ်သောသူတရားကိုယူသည်သောသူဣသရေလအမျိုး၏သက်သာခြင်းအကြောင်းကိုမျှော်လင့်သောသူဖြစ်၏။သန့်ရှင်းသောဝိညာဉ်တော်သည်သူ့အပေါ်၌တည်သည်ဖြစ်၍သူသည်ထာဝရဘုရား၏ခရစ်တော်ကိုမမြင်မီမသေးရဟုဗျာဒိတ်တော်ကိုယား၏။ထိုအခါသူသည်ဝိညာဉ်တော်အားဖြင့်ဗိမာန်တော်သို့သွား၍မိဘတို့သည်သူငယ်ယေရှုကိုပြည့်ညတ်တရားထုံးတမ်းအတိုင်းပြုခြင်းငှာဆောင်သွားစဉ်တွင်ရှုမောင်သည်ယေရှုကိုလက်နှင့်ချီးပိုက်၍ဖျားသခင်၏ကျေးဇူးတော်ကိုချီးမွမ်းလျက်အစိုးရတော်မူသောအရှင်ဗျာဒိတ်တော်အတိုင်းကိုတော်၏ကျွန်းသည်ငြိမ်ဝတ်စွာဆုတေရသောအခွင့်ကိုကိုတော်သည်ယခုတွင်ပေးတော်မူ၏ကိုတော်၏လူဣသရေလအမျိုးကိုချီးမြှောက်စေခြင်းငှာ၎င်းတပားမျိုးသားတို့ကိုလင်းစေခြင်းငှာ၎င်းလူအမျိုးမျိုးတို့ရှေ့မောက်၌ပြင်ဆင်တော်မူသောအလင်းဒီဟုသောကဲ့တင်သောသခင်ကိုအကျွန်ုပ်သည်ကိုမျက်စိနှင့်မြင်ရပါ၏ဟုမွဲ့ဆို၏ထိုစကားများကိုယောသတ်နှင့်မေတော်သည်ကြားလျင်အံ့ဩခြင်းရှိကြ၏ရှုမောင်သည်လည်းသူတို့ကိုကောင်းကြီးပေး၍မေတော်မာရိအားဤသူငယ်ကဣသရေလလူအများလဲမည်အကြောင်းအများထမည်အကြောင်းလူအများတို့၏အကြံအစီကိုထင်ရှားစေခြင်းဟာညှင်းခုန်စရာဖြစ်မည်အကြောင်းခံထားသောသူဖြစ်၏ထိုမှတပါတန်လျက်သည်သင်ဤစိတ်နှလုံးကိုခွင်းလိုက်မည်ဟုမွဲ့ဆို၏အဲ့ဒီလောက်ကြီးခိုင်ခံ့လှတဲ့တက်တီများဝန်းရံနေတဲ့ကြားတဲ့ကကဲတင်ရှင်ဟာပေါ်ထွန်းလာခဲ့ပါတယ်သူကိုတော်တိုင်မွဲ့ဆိုခဲ့တဲ့စကားတော်တွေအားဖြင့်လေသူ့ရဲ့အံ့ဩပွေသောဂုံတုဝိသေသလက္ခဏာတွေဟာကောင်းကင်ဘုံဆိုတဲ့အတုလန်အတုမရှိသောကျေးဇူးတော်တရားအရက်နဲ့မြေလောကဆိုတဲ့အတိုင်းအဆမဲ့စွာညစ်ထေးနေတဲ့လူအဖွဲ့အစည်းကိုဆက်ဆက်ပေးနေတယ်ဆိုတာဟာထင်ရှားစေပါတယ်ဒီအချက်ဟာဘလောက်မှန်ကန်တယ်မမှန်ကန်ဘူးဆိုရကိုရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး7အငယ်44မှ48အတွင်းရေအငယ်49မှ50အတွင်းတို့ရေမှအခုလိုလေးလာဖတ်ရှုနိုင်ပါ रे ယေရှုကလည်းငါကိုယုံကြည်သောသူသည်ငါကိုသာယုံကြည်သည်မဟုတ်ငါကိုဆေလွတ်တော်မူသောသူကိုယုံကြည်၏ငါကိုကြည်မြင်သောသူသည်ငါကိုဆေလွတ်တော်မူသောသူကိုကြည်မြင်၏ငါကိုယုံကြည်သမျှသောသူတို့သည်မောင်မိုက်၌မနေစီခြင်းဟာငါသည်အလင်းဖြစ်လျက်ဤလောကသို့ကြွလာပြီငါစကားကိုကြားသောသူသည်မယုံကြည်ဘဲနေလျင်ထိုသူကိုငါသည်အပြစ်မစီရင်လောကီသားတို့ကိုအပြစ်စီရင်အံ့သောငါငါလာသည်မဟုတ်လောကီသားတို့ကိုကဲ့တင်အံ့သောငါငါလာ၏အကြောင်းမူကားငါသည်ကိုယ်အလိုအလျောက်ဟောပြောသည်မဟုတ်ငါကိုဆေလွတ်တော်မူသောခမည်းတော်သည်အဘယ်သို့ငါဆုံးမဟောပြောရမည်ကိုပြည့်ညတ်ပေတော်မူပြီခမည်းတော်၏ပြည့်ညတ်တော်သည်ထာဝရအသက်ဖြစ်သည်ကိုငါသိ၏ထို့ကြောင့်ဟောပြောသမျှတို့ကိုခမည်းတော်မှားထားတော်မူသည့်အတိုင်းငါဟောပြောသည်ဟုကြွေးကြော်၍မိန့်တော်မူ၏မိတ်ဆွေတို့တတ်ရှင်အပေါင်းတို့ခမညာအလွန်သန့်ရှင်းခြင်းရှိတော်မူတဲ့အနန္တတကုရှင်အဖဖခင်နှင့်ကျွန်တော်အပြစ်လူသားတည်းရဲ့ကြားမှာစัจ जा နေအမှုဆောင်အဖြစ် ကိုကိုကိုကားတိုင်းတော်ပေါ်မှာရစ်ပူသောအသွေးတော်မြတ်နဲ့ကျွန်တော်ရဲ့အပြစ်တရားမှဝေယူခဲ့တော်မူသောကယ်တင်ရှင်သခင်ခရစ်တော်ကိုလေးစားဥညွတ်ပြတ်ဝွေ၍ကိုးကွယ်ကြပါစို့ဟေဘရဲဩဝါဒစာအခန်းကြီး9အငယ်24နဲ့25ကိုအငယ်23နဲ့ပူးတွဲဖော်ပြလိုပါ रे ထိုသူတို့သည်လေသေရသောကြောင့်အစင်မတိနိုင်သည်ဖြစ်၍အများရှိရကြ၏ယေရှုမူကားနေဆာထာဝရတည်သောကြောင့်မပြောင်းမလဲသောယေပရောဟိတ်အရာ၌ခံထားလျက်ရှိ၏ထို့ကြောင့်အကျဉ်သူတို့သည်ယေရှုအားဖြင့်ဖျားသခင်အထံတော်သို့ချဉ်ကပ်ကြ၏ထိုသူတို့၏အမှုကိုကိုတော်သည်စောင့်လျက်ကာလအစဉ်အသက်ရှင်သောကြောင့်သူတို့ကိုအစဉ်ကယ်တင်ခြင်းဟာတတ်နိုင်တော်မူ၏ထိုသူတို့ဆိုတဲ့ထိုသူတွေကတော့တခြားမဟုတ်ပါဘူးအာယုံမှစတဲ့ယေပရောဟိတ်ကြီးတွေကိုဖော်ပြထားခြင်းပါအကုန်လုံးဟာသေရသောအမျိုးတွေကြီးပဲတဲ့မှန်ပါလေအပြစ်သားဟာအပြစ်သားပဲမဟုတ်ဘူးလားသူတို့အားလုံးဟာအပြစ်သားတွေကြီးပဲဖြစ်တယ်လို့ကျွန်တော်ပြီးခဲ့တဲ့သင်ခန်းစာတွေမှာအထက်ထပ်ဖော်ပြခဲ့တဲ့အတိုင်းမျက်မှောက်ခေတ်အသင်းတော်ရဲ့ခေါင်းဆောင်တွေသာသနာအဖွဲ့အစည်းရဲ့အကြီးအကဲကြီးတွေအကုန်လုံးဟာလေဘယ်လိုဝတ်ယုံကြီးများကိုဖြူစင်စွာဝတ်ဆောင်ထားပြီမြဲဝတ်ဆင်ထားပြီမြဲအကုန်လုံးအပြစ်သားအပြစ်သားကြီးပါပဲတရားအမှကြက်ပြည့်တယ်လို့ကျွန်တော်တို့မပြောနိုင်ပါဘူးအာယုံဆိုတဲ့မောရှိရဲ့အကိုကြီးဖျားသခင်ခေါ်လို့မောရှိကတောင်ပေါ်တက်နေတော့အချိန်ငါမတပအခြားသောဖျားကိုမကိုးကွယ်ပါနဲ့ဆိုတဲ့ပြည့်ညတ်တော်ကိုတောင်မှလက်မှတ်ရေးထိုးမထုတ်ပြန်ရသေးဘူးတောင်အောက်မှာသူများမြောက်ပေးတာနေပဲနွားရုပ်ကိုရွှေချပြီးတော့ကုံတုံကုံတုံရှိခိုးခဲ့တယ်ပြီးတဲ့နောက်မှာတော့ဗေထိဗေထိနဲ့ကခုံခဲ့တယ်နောက်ပိုင်းမှာအဖဖျားသခင်ကဒေါသထွက်တာလည်းသိရောမိတဲ့ကိုရွှေလိုရွှေစားကလေးတွေကျွန်တော်ချလိုက်မိတာဖရူးဆိုပြီးတော့နွားရုပ်ကလေးထွက်လာပါတယ်တဲ့အဲ့ရာဟာအဖဖျားသခင်ကိုမလိမ့်တပတ်လုတ်ခဲ့တဲ့အာယုံရဲ့တကယ့်ဖြစ်စဉ်ပါပဲဒီဖြစ်ရမှန်မှတ်တမ်းတွေကိုထွက်မြောက်ရကျမ်းအခန်းကြီး32ထဲမှာရှင်းရှင်းလင်းလင်းပြန်ပြီးတွေ့နိုင်ပါတယ်လူအပေါင်းတို့သည်မိမိတို့နား၌ဆင်သောရွှေနှဒောင်းများကိုချွတ်၍အာယုံထံသို့ဆောင်ခဲ့ကြ၏အာယုံသည်လည်းလက်ခံ၍နွားငယ်ရုပ်ပုံတရန်ကိုကညစ်နှင့်ရေးသားပြီးလျှင်သွန်းလေ၏အဲ့ရာဟာကာယကံမြောက်အာယုံအပြစ်ကိုကျူးလွန်ခဲ့တာကိုထင်ရှားပြတ်သားစွာဖော်ပြပေးနေပါလေ။အဲ့ဒီကြမ်းတဲ့မှာပဲ၊နက်ဖြန်နက်နဲ့စောစောလူတို့သည်ထ၍မိရှို့ရာရစ်မိသဟာယရစ်တို့ကိုပူဇော်ပြီးမှစားသောက်လျက်ထိုင်နေကြ၏။နောက်တဖန်ကခုံမြူတူးခြင်းဟာထကြ၏။နွားရုပ်ရဲ့ပဝန်းကျင်မှာအာယုံနဲ့သူ့ရဲ့အဖွဲ့သားတွေရစ်ပူဇော်ကြတာကခုံမြူတူးကြတဲ့အကြောင်းတွေကိုဖော်ပြထားခြင်းဖြစ်ပါလေ။ဒါမဲ့အဖဖျားသခင်အပြစ်လဲတင်ကိုအာယုံဘယ်လိုကောင်းဆောင်ခဲ့တယ်ဆိုတာကိုအခုလို့ကြည်ပါထွမြောက်ရာကျမ်းအခန်းကြီး32ရဲ့အငယ်24မှာတွေ့ရပါတယ်အကျွန်ုပ်ကရွှေရှိသောသူသည်ချွတ်စေဟုဆိုသည်နှင့်အညီသူတို့ပေးသောရွှေကိုအကျွန်ုပ်သည်မိတဲ့၌ထဲလျင်ဤနွားငယ်ထွက်လာပါသည်ဟုပြန်ပြော၏တဲ့မိတ်ဆွေဒါရီဟာလေဝိအမျိုးအနွယ်ပထမဦးဆုံးသောအဖဖျားသခင်ခန့်အပ်တဲ့ယေပရောဟိတ်မင်းအာယုံရဲ့အပြစ်နဲ့မကင်းပုံအကြောင်းသက်သေပဲဖြစ်ပါလေ။ဒီနောက်ပိုင်းမှာအေလီဆိုတဲ့နှောင်းကာလယေပရောဟိတ်ကြီးတပါးလည်းရှိခဲ့ဘူးပါသေးတယ်။သူ့အကြောင်းတွေကိုလည်းဓမ္မရာဇဝင်တွေတည်းမှာမိษွေတို့ရှင်းလင်းပြတ်သားစွာတွေ့ခဲ့ကြပြီးပါပြီ။သူဟာသူကိုယ်တိုင်ကတော့မဆိုးရှာပါဘူး။ဒါပေမဲ့တာတီလန်အောင်ဆိုးနေတဲ့သားနှစ်ယောက်ကိုမွေးပြီးတော့အရန်အလိုလိုက်ထားခဲ့တဲ့အခါကျတော့သူများကယစ်ပူဇော်ဖို့လာပြီးဆိုရင်အဲ့ဒီလူတွေဆွဲလာတဲ့အမဲသားတွေတည်းကကောင်းပြီညွန့်ပြီဆိုတဲ့အမဲသားတွေကိုအဲ့ဒီသားနှစ်ယောက်ကလူလူစားတယ်တဲ့စမ်းမဲလို့မဆိုနိုင်ဘူးလားအဲ့ဒါနဲ့ပဲနောက်ဆုံးတော့အေလိခမရမှာအိုကြီးအိုမနဲ့ဇက်ကျိုးပြီးသေခဲ့ရတယ်ဆိုတဲ့မှတ်တမ်းရှိပါတယ်တခါရှမွေလကျတော့လေဒီအတိုင်းပါပဲသူလဲအေလိနဲ့ဘာမှမထူပါဘူးသားနှစ်ယောက်မွေးထားလိုက်တာလေမတရားတဲ့တရားသူကြီးတွေဖြစ်လာတယ်တဲ့အဲ့ဒီတိုင်းပါပဲရှမွေလဟာကိုဣတရီလယေပရောဟိတ်ကြီးဘယ်နာနေလို့နေမှန်းမသိတဲ့ရှောလူလူပေါ်တော်တော်ကြီးကိုအရက်ကြီးရှိတာရုပ်ကြီးချောတာနဲ့ပဲအရန်ဘရင်ခန့်ကျင်ခဲ့တယ်ဆိုတဲ့အာနယ်ချက်ကိုလေကျွန်တော်တို့ဟာဓမ္မရာဇဝင်တွေတဲမှာနိုင်နိုင်ချွတ်ချွတ်လိလာရင်တွေးရှိနိုင်မှာဖြစ်ပါတယ်အဲ့ဒီတိုင်းပါပဲအေလိယအေလိယမို့လို့အေလိရှေအေလိရှေမို့လို့ဆိုသလိုပြောစရာကလေးတွေဟာတကွက်မဟုတ်တကွက်ရှိတဲ့အပြစ်သားတွေကြီးပဲဖြစ်တယ်ဆိုတာကိုတွေ့ရပါတယ်အချိန်တန်တော့လေအာလုံးသောယေပရောဟိတ်မင်းအပေါင်းတို့ဟာလူသားများသာဖြစ်တဲ့အတွက်ကြောင့်မြေအောက်ကိုဆင်းသွားရတာကြီးပဲဆိုတာကိုဓမ္မသမိုင်းမှာရှင်းရှင်းကြီးကျွန်တော်တို့တွေ့ကြရပြီဖြစ်ပါတယ်မိတ်ဆွေအပေါင်းတို့ပြည့်ညတ်တော်သမားယေပရောဟိတ်ကြီးများအဲ့ဒီလိုကိုယ့်ရောကာယဖြစ်ခဲ့ရတာတွေမျိုးခရစ်တော်မဖြစ်နိုင်ပါဘူးခရစ်တော်နဲ့ဒီလောကလူသားယေပရောဟိတ်မင်းများနဲ့ပုံဥပမာဆောင်ဖို့တောက်မှထိုက်တန်ခြင်းမရှိမသင့်လျော်ဘာပဲဖြစ်ဖြစ်အပြစ်လူသားတို့ရဲ့က ောင်းမှုကလေးမဖြစ်စလောက်ကိုတောက်မှအသိအမှတ်ပြုဖို့ဝန်မလေးတဲ့သခင်ဟာထိုအပြစ်သားတို့အတွက်ပင်လျင်လူလောကအပြစ်ဘုံကိုဆင်းသက်ခဲ့တယ်ဆရာကဟေပြဲဩဝါဒစာဟာရှင်းလင်းပြတ်သားစွာဖော်ပြပေးလိုက်ပါတယ်။ထို့ကြောင့်အကျဉ်သူတို့သည်ယေရှုအားဖြင့်ဖျားသခင်အထံတော်သို့ချဉ်ကပ်ကြ၏ထိုသူတို့၏အမှုကိုကိုတော်သည်စောင့်လျက်ကာလအစဉ်အသက်ရှင်သောကြောင့်သူတို့ကိုအစဉ်ကယ်တင်ခြင်းဟာတတ်နိုင်တော်မူ၏တဲ့မိတ်ဆွေအပေါင်းတို့ခမညာလူသားတိုင်းတို့မျှော်လင့်တောင်းတနေတဲ့သာဝရအသက်ရှင်သန်ခြင်းအခွင့်ကိုကယ်တင်ရှင်သခင်ယေရှုခရစ်ဟာသူ့ရဲ့အသွေးတော်အားဖြင့်ပေးစွန့်လျက်ရှိနေပါတယ်ဟေဘရဲဩဝါဒစာအခန်းကြီး9အငယ်26မှ28အဆုံးအထိထိုသို့သောယေဘရဟိမင်းသည်တန်ရှင်းစင်ကြယ်၍အညစ်အကြေးနှင့်ကင်းလွတ်လျက်အပြည့်ရှိသောသူတို့နှင့်မဆက်ဆံကောင်းကင်သားအပေါင်းတို့တည်းမြင့်မြတ်တော်သူဖြစ်၍ငါတို့နှင့်တော်သင့်တော်မူ၏အခြားသောယေဘရဟိမင်းတို့သည်ကိုအပြစ်ကြောင့်၎င်းလူများအပြစ်ကြောင့်၎င်းနေတိုင်းယစ်ပူဇော်ရသကဲ့သို့ထိုသခင်သည်ယစ်ပူဇော်เสียအကြောင်းမရှိအဘယ်ကြောင့်ဤဟုမူကားမိမိကိုယ်ကိုတခါသည်ယစ်ပူဇော်၍ထိုအမှုကိုပြီးစေတော်မူပြီပြည့်ညတ်တရားသည်အပြစ်ရှိသောသူတို့ကိုယေဘရဟိအရာ၌ခံထား၏ပြညတ်တရားနောက်၌ကျင်းဆိုတော်မူသောဗျာဒိတ်တော်မူကားအစဉ်အမြဲစုံလင်ခြင်းသို့ရောက်သောသားတော်ကိုခံထားသည်။ဟုတ်ပါရဲ့မိတ်ဆွေ။ကယ်တင်ရှင်သခင်ခရစ်တော်ရဲ့ဤကုန်းစကားဟာအသက်တော်ကိုဆွန့်လွှတ်ခြင်းနဲ့အတူအမှုပြီးပြီဆိုတဲ့စကားတော်ဖြစ်ခဲ့ပါရဲ့။တခါတည်းနဲ့သူ့ရဲ့ကယ်တင်ခြင်းအမှုဟာပြည့်မြောက်ပါရဲ့။ပြည့်စုံလုံလောက်ပါရဲ့။အလျံပဲရှိနေပါရဲ့။ဒါကြောင့်မလို့ယုံကြည်ခြင်းတရားလက်ကင်ထား၍လူသားမျှဝေခံစားစေဟုထက်ပွေတိုင်မှသူဆက်သသည်သာဝရသက်လံဘဝကံကိုလှမ်းလင့်အောင်မြင်ရစေခြင်းသည်အစဉ်သဖြင့်သခင်နှင်းလို့ကျွန်တော်အနေနဲ့လေးစားစွာတင်ပြပေးလိုက်ပါ रे အဖဖခင်သခင်ရဲ့ကျေးဇူးတော်အပေါင်းကိုချီးမွမ်းထောမနာပြုကြပါစို့
ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းစီစဉ်ဖြစ်ပါတယ်နောက်တစ်ချိန်စီစဉ်မှာခရိယံတမချန်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကဟေဘရဲဩဝါဒစာနဲ့ပတ်သက်တဲ့ရှင်းလင်းချက်ကိုစောင့်မျှော်နားဆင်နိုင်ပါတယ်